ဗန်ကြီးအနေနဲ့ဥသူရကိုခါတိုင်းလို့ထာဝရစွာတွတ်တွေ့ဖို့မဖြစ်နိုင်တော့ဘူးလို့ကြားရပါတယ်ခင်ဗျ။ဘာကြောင့်အခုလိုပေါ့လေအခြေအနေတွေပြောင်းလဲသွားရလဲဆိုတော့သိပြရစီခင်ဗျ။
အခြေအနေဘယ်လိုပြောင်းလဲ28ရက်နေထာဝရစွာလို့ဝင်တဲ့လူကြီးပေါ့နော်အဲ့ရနေပြီးတော့သူတို့စီကကြားခဲ့တာသူကမှပါဆယ်ထည့်ပြီးလိုက်တယ်ထည့်ပြီးလိုက်တော့သူကလက်ခံနေပေါ့လက်ခံပြီးတော့ထာဝရစွာပိတ်ထားတယ်ဆိုတော့မဟုတ်ဘူးလေမပိတ်ဘူးတဲ့ကိုသူရကိုပေါ့နော်ဇနီးသားသမီးနဲ့တွေ့ဝင်ပြုထားပါတယ်ဆိုပြီးတော့ပြောလိုက်တယ်တဲ့
ဆိုတော့ကဇနီးသားသမီးကလွဲလို့ရှိရင်တခြားမိသားစုဝင်တွေလုံးလုံးတွေ့ခွင့်မရတော့ဘူးဆိုတဲ့သဘောများလားခင်ဗျာ
ဟုတ်ပါရဲ့ရှင်အဲ့သဘောပါပဲသူတို့ပြောလိုက်တဲ့သဘောကတော့ထောင်အာနာပိုင်နဲ့ဒီပေါ့သတင်းတပ်ဖွဲ့ကတော့အဲ့လိုပဲပြောလိုက်ပါတယ်
ထောင်အာနာပိုင်ရဲ့ဒီစီကန်တဲ့အရာဆိုရင်အရင်ကတောက်လျှောက်ဥသူရကိုထောင်ဝန်စာတွေ့လာခဲ့တဲ့အမှန်ကြီးဟာထောင်ဝန်စာလုံးဝတွေ့ခွင့်မရတော့ဘူးဇနီးသားသမီးအရင်အချာမှာပဲသွားတွေ့ခွင့်ရမယ်ဇနီးသားသမီးကလည်းလောလောဆယ်မှာဒီပနိုင်ငံကိုရောက်နေတဲ့အခါဒီလိုပေါ့လေစီကန်းသစ်ထုတ်လိုက်တဲ့အပေါ်မှာမင်းကြီးအနေနဲ့ဘလူးမြားမြင်ပါတယ်တစ်ဖက်လက်နဲ့ထာဝရစာပိတ်လိုက်တယ်ဆိုတဲ့သဘောများလားခင်ဗျာ
ဒီမှာတော့ဒီလိုကြီးဘယ်လိုခေါ်မလဲအရင်တုန်းကကျမအေးစိတ်မှနေတာကိုသူကဖမ်းသွားပြီးရုံးထုတ်တဲ့ကိစ္စနောက်သူတို့ဟိုရုံးထုတ်ရုံးထုတ်တော့6လလောက်ကြာကြာပြီးတော့ကိုသူကမြင်းနာဖို့အခု9လပိုင်းတည်းလဲကျမပဲတွေ့ခဲ့တာပဲဒါပြီးကျမတို့ကဒီတကောင်ဆင်းနေပါရဲ့မိသားစုဝင်နေကျမနဲ့ကျမတို့သူ၃မှ၃ယောက်ပါပေါ့နော်အဲ့လိုဆိုတော့ကလေးကြီးကလေးနဲ့လဲသူ့ဘာဘာအေးစိတ်မှဆိုတော့လဲကျမခေါ်ခေါ်သွားပြီးတွေ့ကြတယ်သူတို့ဒီတရားဥပဒေကသတ်မှတ်ထားတဲ့အချိန်ကအတင်းသားပြောမိသားစု2ယောက်တကောင်ဆင်းနေပါရဲ့2ယောက်တွေ့ခွင့်ရှိတယ်ကျမတူမတယောက်ခေါ်ခေါ်ပါလိအစိမ့်မာတွေကတွေ့တယ်မတိနာကြခီယူရောကျမတယောက်တည်းပဲသွားတယ်ကျမတယောက်တည်းပဲတွေ့တယ်9လပိုင်း18ရက်နေ့ထိလဲကျမတွေ့ရတော့မယ်6လပိုင်းမသွားကြဘူး6လပိုင်း25ရက်နေ့မှာထောင်ဝန်သာပိတ်တယ်ဆိုတော့ရှင်းလိုက်တယ်အဲသူတို့စီကအရာရှိပေါ့တာဝန်ခံရာရှိထောင်လှမ်းမိတယ်ဟုတ်တယ်မင်းကြီးပိတ်ထားရဲဆိုတော့အခုဒီမှာတော့ပါဆယ်ပေါ့ဒီ28ရက်နေ့ဆိုတော့တွေ့တယ်အဖွဲ့နဲ့ထည့်ပေးလိုက်တာပေါ့အဲတော့သူတို့ကပစ္စည်းတော့လက်ခံတယ်အဲဆိုပေါ့မင်းကြီးလဲဟိုပါပေါ့ထောင်ဝန်သာပိတ်ထားလို့ပေါ့မလာပြည့်လို့ပေါ့အဲ့လိုပြောက်ပါစေထည့်လိုက်တယ်လို့ပြောတော့တဲ့ဆိုတော့ထောင်ဝန်ဆောင်ပိတ်ထားပါဘူးရဲ့ဥသူရဦးရဲ့ဇနီးသားသမီးနဲ့တွေ့ဝင်ပြုတယ်လို့သူတို့ဆိုတော့ထောင်အားအာဏာပိုင်တွေရောသတင်းတပ်ဖွဲ့ကအရာရှိရောပြောတယ်တဲ့ဆိုပြီးတော့အဲ့လိုတော့ကြားရအဲ့ဒီနေထားတော့ကျမကတော့ထင်တာတော့မဖြစ်သင့်တဲ့ကိစ္စပေါ့နော်အရင်ကကျမဝင်လာတယ်အခုမှဒီဥပဒေကြီးကဘယ်လိုဖြစ်လို့ပေါ်လဲသူတို့တွေပဲသတ်မှတ်ထားတဲ့စီကံဒီအပြစ်ဒဏ်ကျအစီအနာတိုင်းဟာတကောင်ချင်းပါရဲ့မိသားစုဝင်2ယောက်တွေ့ဝင်ရှိရဆိုတဲ့ဟာလည်းရှိရသားနဲ့ခုကျမတကောင်ချင်းနဲ့မှလည်းရှိတယ်မိသားစုဝင်လည်းဖြစ်တယ်အဲ့ဒီနေထားပါကိုသူကဇနီးသားသမီးနဲ့တွေ့ဝင်ပြုပြီဆိုတဲ့အနေထားကတော့မြစ်တယ်လို့ကျမတော့ထင်တယ
်အခုဥသူရရဲ့မိသားစုထောင်ဝန်သာတွေ့ခွင့်နဲ့ပတ်သက်ပြီးတော့မြစ်ကြီးနားထောင်ကအာဏာပိုင်တွေထုတ်ပြန်လိုက်တဲ့စီကန်းချက်လိုမျိုးပေါ့လေအဲတခြားအချင်းထောင်တွေမှာရောတခြားနိုင်ငံကြီးအချင်းသားမိသားစုဝင်တွေမှာရောဒီထုတ်ပြန်တာများရှိပြီလားခင်ဗျအကြားလားအဲဒါမှမဟုတ်ဥသူရတယောက်တည်းကွက်ပြီးတော့ထုတ်ပြန်တဲ့စီကန်းချက်မျိုးလိုယူဆပါလား
မကြမ်းမိဘူးအဲ့လိုမျိုးဒါပထမဆုံးကြည့်ကြောက်ဘူးလား
ဒီစီကန်းချက်ဟာတက်ဆိုင်ရာအချင်းဦးစီးဌာနဘိုဟိုကနေထုတ်ပြန်တဲ့ညွှန်ကြားချက်လားဒါမှမဟုတ်မြကြီးနားထောင်ကအာဏာပိုင်တွေကနေပြီးတော့တည်တံ့ပေါ့လေသူတို့စိတ်တန်းကြတာထုတ်ပြန်တဲ့စီကန်းချက်တခုလားဘယ်လိုများမြင်မိပါသလဲခင်ဗျာ
အဲ့ဒါသိဖို့တော့ကျမလည်းအခုအချင်းဦးစီးတော့စာတင်မယ်ပေါ့ဒီဟာကသူတို့စီကချက်မှတ်တဲ့စီကန်းလားအထက်လူကြီးတွေစီတော့ကျမစာတင်ကြည့်အောင်ပေါ့လူကြီးတွေကသတိရလားလဲကျမတို့လည်းမသိဘူးလေအဲ့တော့အဲ့ရတော့ဒီမှာဆက်ပြီးတော့လုပ်မယ်နေမယ်ပေါ့ဒါမီးရတော့မှာဟုတ်ဒီမှာတော့အဲ့လိုမျိုးတော့ဒီမှာလုပ်ဖို့တော့ကြီးရွယ်ထားပါတယ
်လောလောဆယ်ပေါ့လေဥသူရရဲ့ကျဲမာရေးအပါဝင်ထောင်လွှင်းမှာအခြေအနေတွေရောတုံတုံလေးကတိထားရရှိလားခင်ဗျာ
ဟုတ်ကျဲမာရေးဆိုတော့ကျမလည်းမသွားရကျမလည်းတွေးခွင့်မရသွားတွေးတဲ့လူတွေဆိုတော့လေသူတို့မိသားစုနဲ့ပဲသူတို့တွေးရဆိုတော့ကျဲမာရေးနေသားတော့ဘာမှလည်းမကြောက်ဘူးကျမလည်းဘာမှမမြင်ရဘူးပေါ့အဲ့လိုမျိုးတော့ဖြစ်နေရ
မှာမင်းကြီးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့